အိန္ဒိယရဲ့ဒီစီးပွားရေးမှာအရှိမျောဝါဒအရာပေါ့နော်အရှိတောင်အာရှနိုင်ငံတွေနဲ့သူတို့ကကုန်သွယ်ရေးကိုပို့ပြီးတော့ဦးစားပေးဆောင်ရွက်လုပ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီရှေ့တောင်အာရှဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီမြန်မာနိုင်ငံနဲ့ဒီကလတန်စီမံကိန်းကိုအိန္ဒိယကနေပြီးတော့ကောင်းထဲဖော်ဖို့စီစဉ်နေတယ်လို့သိရပါတယ်ခင်ဗျာဒီစီမံကိန်းဟာဘလောက်ထိဗမာအတွက်ကိုအကျိုးအမြတ်ရှိမယ်လို့ထင်ပါလဲခင်ဗျာ
ဒီစီမံကိန်းကကျွန်တော်တို့တင်ပြထားသလိုပဲပေါ့အဓိကပြည်သူအကျိုးပြုကလတန်စီမံကိန်းကြီးမယ်ဆိုရင်တော့ဒါဒေသခံလူထုတွေအတွက်အကန့်တော်ပေါ်မှာပေါ့နော်အထူးသဖြင့်ကျွန်တော်တို့နှစ်ဖက်အစိုးရပြောထားသလိုမျိုးပေါ့ကျွန်တော်တို့နှစ်ဖက်ရဲ့ဟောကုန်သွယ်ရေးအခွင့်အလမ်းတွေပို့တိုးလာမယ်လက်ဖက်ဆက်သွယ်ရေးအဆောက်အဦတွေကွန်ပျူတာတက်မှုတွေရရှိပါစေမှာဖြစ်ပါတယ်အဲ့ဒါမျိုးကျွန်တော်တို့အခုတင်ပြရတာတော့အစီရင်ခံစာမှာကျွန်တော်တို့ရဲ့သုတေသနစတရက်ချီချက်တွေကိုကျွန်တော်တို့တင်ပြတဲ့အခါမှာဒီအကောင့်တွေပေါ်မှုအစင်းတွေမှာယခင်ဒီအစိုးရကလှုပ်ဆောင်ထားခဲ့တဲ့စီမံကိန်းမို့လို့ယခုအစိုးရကနေပြီးတော့အဲ့ဒါကိုလိုက်ပြီးတော့အကောင့်တွေဖော်ရတယ်ဆိုပြီးတော့မှတုတ်ပြန်ပါတယ်။ပဲစီအကောင့်တွေပေါ်နေတဲ့သက်ဆိုင်ရာအာဏာပိုင်တွေကဆိုရင်ကျွန်တော်တို့ကဒီတုတ်ပြန်ချက်ပေါ်မှာကျွန်တော်တို့ဒီဆက်လက်တင်ပြနေတာကဘာလဲဆိုတော့မောင်းတိုင်လှုပ်ခဲ့တဲ့ဥစ္စာကိုယခုအစိုးရကနေပြီးတော့မှအမှုတင့်နဲ့လှုပ်လို့မရဘူးလားပေါ့။အဲ့ဒီလိုမျိုးကျွန်တော်တို့ကနီလန်စဉ်းစားနိုင်ဖို့တင်ပြချက်ဖြစ်ပါတယ်။အဓိကပြောချင်တာကပြည်တော်ကနေပြီးတော့မှလှုပ်ခဲ့တဲ့အခါမှာပြည်သူလူထုရဲ့သဘောတူညီချက်တို့ပြည်သူလူထုရဲ့ပံ့ပိုးတို့ကိုမဆင်းရဲဘူးပေါ့အစိုးရကသူတို့ကအကုန်လုံးကိုနော်ကျွန်တော်တို့အပေါ်ကနေ top down ပေါ့ဗျာဒီဆုံးဖြတ်လိုက်တယ်အောက်ကလူတွေကလိုက်လို့ရတယ်ဒီနေ့ကအဲ့လိုမဟုတ်ဘူးတကယ်ကောကျွန်တော်တို့အကောင့်တွေပေါ်တဲ့လက်တွေ့နေပေမှာဘလောက်တိုင်တာဒီဆိုးကျိုးတက်ရောက်မှုတွေဖြစ်စေနိုင်တယ်လဲဒီစီပန်ကြီးကြောင့်အဲ့ဒါတွေကိုကာကနာလူထုကိုချပြပြီးတော့လူထုသဘောပေါက်ပြီးတော့လူထုရဲ့သဘောဆန္ဒအရာအကောင့်တွေပေါ်ရဲဆိုရင်ဒါကပုံမူပြုတ်ဖြစ်ထွန်းစေတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒါတွေကိုလှုပ်ဆောင်ဖို့အတွက်တင်ပြတာဖြစ်ပါတယ
်။ကဲအဲ့ဒါမလို့ကျေရွေးရဲ့စီရင်ခံစာမှာပွင့်လင်းမြင်သာမှုနဲ့ဒေသခံတွေကိုအကျိုးပြုဖို့အရေးကြီးရဲ့လို့ညီတို့ကဆိုထားတယ်ခင်ဗျာ။အဲ့ဒီလိုအချက်တွေမှာဘယ်ချက်တွေကိုပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုတယ်။နောက်တစ်ခါဒေသခံတွေကိုအကျိုးပြုဖို့အရေးကြီးတယ်ဆိုတာတွေကြာမြင့်ရှင်းပြပေးပါလားခင်ဗျ
ာ။အဓိကကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှလုပ်ကြတဲ့ဟိုဒါစီမံကိန်းတွေပေါ့လေ Maker Development Project တွေမှာကျွန်တော်တို့နိုင်ငံတကာရဲ့စံချိန်ဆွေးနွေးမှုအညီလောက်ကြလို့ရတယ်ဆိုတဲ့အချက်ပါအဲ့မှာပါလေရှိလဲဆိုရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်ဆိုင်ရာလူမှုရေးဆိုင်ရာဒီရောကျန်းမာရေးဆိုင်ရာကျွန်တော်တို့ကြိုတင်အကဲဖြတ်ချက်တွေလောက်ဆောင်ရမှာနောက်ပြီးတော့သက်ဆိုင်ရာအဲ့ဒီစီမံကိန်းအကျိုးသက်ရောက်မှုရှိစေမဲ့ခံရမဲ့အဲ့ဒီဒေသခံလူထုတွေသဘောဆန္ဒကိုကျွန်တော်တို့မေးမြန်းရမယ်ဆွေးနွေးတိုင်ပြရမယ်အဲ့ဒါတွေကိုလှုပ်ဆောင်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာတို့လှုပ်ရှားမှုအဖွဲ့တွေကနေတောင်းဆိုထားတဲ့အချက်စီကိုနိုင်ငံစလုံးကပေါ့လေဒီစီမံကိန်းမှာကျွန်တော်တို့လှုပ်ဆောင်ပေးမယ်ဆိုလို့ရှိရင်ဒီစီမံကိန်းကိုဆရာတို့အနေနဲ့လက်ခံနိုင်မယ်လို့ယူဆပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့လိုကျွန်တော်တို့သတ်မှတ်ထားတဲ့ပြုထားတဲ့အဲ့လိုမျိုးပေါ့လေနိုင်ငံတကာရဲ့စံချိန်စညွှန်းတွေနဲ့အညီတက်နိုင်သလောက်လိုက်နာဆဲကြမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကတော့ဒါလူထုကိုအကျိုးဖြစ်ထွန်းစေမဲ့အစီအမံကြီးဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကကန့်ကွက်စရာအကြောင်းတော့မရှိပါဘူး။တဘာဝပတ်ဝန်းကျင်ဆိုင်ရာလူမှုရေးဆိုင်ရာနော်ပြောပြီးတော့ကျန်းမာရေးဆိုင်ရာအကျိုးတင်အကဲဖြတ်ချက်တွေကိုလှုပ်ဆောင်ဖို့ရှိဦးဆိုရင်တော့ဒီစီမံကိန်းကိုလိုအပ်ရင်ကျွန်တော်တို့ကထိုင်းငံ့တဲ့အနေကာလတစ်ခုတည်းလှုပ်ထားပြီးတော့မှအဲ့ဒါလေးပြည်ပြောင်းမှလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့ကတော့အကြံပြုတိုက်တွန်းပါတယ
်။ဟုတ်ကဲ့ဆရာဦးထွန်းစောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်လည်း